American ရွေးကောက်ပွဲချင်းပါဖို့ရပ်ပိုင်းမဲ့လူပါတော့တယ်။ Chesapeake နေက Republican Party ကအသမရ Donald Trump နဲ့ Democratic Party ကပြိုင်ဘက် Joe Biden တို့နှစ်ယောက်စလုံးဟာသူတို့နှစ်ဦးအထိတ်နဲ့ရှင်ပြန်ရဖို့ရှိတဲ့ Florida ပြည်နယ်မှာမဲဆွယ်နေကြပြီးရှေ့တပတ်အင်ကာ November 3ရက်ရွေးကောက်ပွဲနေ့မှာမဲလာထည့်ကြဖို့အတွက်ဦးစားပေးဆော်နေကြပါတယ်။ American နိုင်ငံသား83သန်းကျော်ကကြိုတင်မဲပေးခဲ့ကြပြီးဖြစ်ပါတယ်။တချို့ကမဲယုံတွေမှာကြိုတင်မဲပေးခဲ့တယ်လို့တချို့ကစရိတ်ကနေမဲထည့်ခဲ့ကြတာပါ။ကျန်နေသေးတဲ့မဲမပေးရသူတန်းပေါင်းများစွာကိုအင်္ဂါနေ့မှာမဲသွားပေးချဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။သမရထရမ့်ရောဂျိုးဘာဂျင်မှာချက်တပရင်းတွေကဖလော်ရီဒါပြည်နယ်တမ်ပန်မြို့မှာကျင်းပတဲ့လူမှုစုဝေးပွဲတွေမှာမဲဆွဲခဲ့ကြပါတယ်။သမရထရမ့်အတွက်တော့ဇူလိုင်လကနေစက်တင်ဘာလအတွင်းစီးပွားရေးကြီးထွားမှုနှုန်း 33.1% ရာခိုင်နှုန်းရှိနေတယ်ဆိုတော့နောက်ဆုံးခန့်မှန်းချက်တွေကြောင့်မဲဆွယ်မှုမှာမြန်မာန်လှနေတာပါ။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်ပြီးတိုးလာတာနဲ့အမျှအလုတ္တမတွေအလုတ်ပြန်ရရေးနှေးကွေးလာနေတာကြောင့်စီးပွားရေးနောက်တစ်ချီပြန်ပြီးအားနည်းလာနေတယ်လို့စီးပွားရေးကျွမ်းကျင်သူတွေကသတိပေးနေပါတယ်။ Democratic Party ကဂျိုးဘိုင်ဒန်ကတော့အခုလိုစီးပွားရေးကြီးထွားမှုဆိုင်ရာထုတ်ပြန်တဲ့ခန့်မှန်းချက်ပေါ်ဝေဖန်လိုက်ပါတယ်။ဒီစီးပွားရေးနလန်ထူမှုဟာတိတ်ကိုနှေးကွေးနေတာဖြစ်ပြီးလက်ရှိတိုးတက်မှုကအထောက်အကူဖြစ်စေပေမဲ့ကလေးနဲ့ချီတဲ့လက်လုံလက်စားမိသားစုတွေနဲ့အသေးစားလုပ်ငန်းရှင်ကလေးတွေအဖို့တော့ဒုက္ခရောက်နေစေပဲလို့ပြောပါတယ်။ဒါအပြင် COVID-19 အတွက်သမရရဲ့ကင်တွယ်ပုံကိုပါဝေဖန်ခဲ့တာပါ။